This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter 17.79 megahertz at 8:30 a.m. and 25 meter 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အထံလွှတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ6မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အထံလွှတ်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဗီဒူကနေကြင်ွေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီမှဥစွာပထမနှုတ်ခွန်းဆက်သအပ်ပါတယ်ဒီကနေ့2025ခုနှစ်စက်တင်ဘာလ2ရက်နေ့ရေဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်နေတာည8နာရီခွဲအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မယ်ရှင်ပထမအဦးဆုံး Radio Energy စီးရီးသတင်းကောင်းမှုချက်ကိုမြို့နိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ4ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုတ်အနေနဲ့ကြောင်မင်းပန်ကွန်ရွာမကိုအကျန်းဘက်စစ်တပ်ကလေကြောင်းကနေဘုံကျဲတဲ့သတင်းကိုတင်ပြပေးပါမယ်။ရှမ်းမြောက်ဒေသက TNL သိမ်းပိုက်ထားတဲ့ကြောင်မင်းမြို့နယ်ပန်ကွန်ရွာမှကြေးရွာကိုအကြမ်းဖက်စစ်တပ်ကဒီကနေ့စက်တင်ဘာလ4ရက်နေ့မနက်10:46 မိနစ်အချိန်မှာလေကြောင်းကနေဘုံနှလုံးကျဲချခဲ့တယ်လို့ဒေသသတင်းရင်းမြစ်တွေကပြောပါရီဘုံကျဲမှုကြောင့်ပန်ကွန်ရွာမှမှရှိတဲ့ ZD 4စုနဲ့ဘုံကြီးကျောင်းကိုဘုံစားထိမှန်ပြီးတော့ပြတင်းပေါက်တွေနဲ့မှန်တကားတွေပျက်စီးခဲ့ပြီးအရသာပြည်သူတွေနဲ့အိမ်တွေထိခိုက်မှုမရှိဘူးလို့ဒေသနေပြည်သူတွေရဲ့ပြောဆိုချက်တွေကိုကိုးကားပြီးတအောင်းအမျိုးသမီးများအဖွဲ့ TMO ကလည်းဖော်ပြထားပါရီအကြမ်းဖက်စစ်တပ်အနေနဲ့ဘုံကြီးကျောင်းကိုဥတီတိုက်ခိုက်တာဖြစ်ပေမဲ့ ZD နဲ့ကွယ်နေတာကြောင့် ZD ကုန်းထိသွားတာလို့ဖြစ်စဉ်ကိုသိတဲ့ဒေသနေပြည်သူတွေကပြောပါရီအကြမ်းဖက်စစ်တပ်ဟာယခုလပိုင်းမှာကျေးလက်ဒေသတွေမှာရှိတဲ့ဘုံကြီးကျောင်းတွေကိုဥတီပြီးတော့လေကြောင်းကနေပြင့်မှန်ထားဘုံကျဲတိုက်ခိုက်လာတာကိုတွေ့ရတယ်လို့တအောင်းအမျိုးသမီးများအဖွဲ့ TMO ကသုံးသပ်ထားပါရီ။ဩဂုတ်လ23ရက်နေ့မှာဆိုရင်ကြောင်မဲခရိုင်မိုင်းငေါမြို့နယ်ကွယ်မှာရှိတဲ့ကွန်းစလန်ကျေးရွာဘုံကြီးကျောင်းဩဂုတ်လ29ရက်နေ့ညမှာမိုင်းလုံးမြို့နယ်ကွယ်နန်းခွန်အုပ်စုပန်းတပြေကျေးရွာဘုံကြီးကျောင်းကိုတိုက်ပွဲဖြစ်တာမရှိဘဲနဲ့လေကြောင်းကနေဘုံကျဲခဲ့တာကြောင့်တာမဏီတပါးမေတိလန်းရှင်တပါးနဲ့အမျိုးသမီးတအူးတီဆုံးခဲ့ရပြီးတော့ဒေသခံ၈ဦးနဲ့ရဟန်းတန်ကာ၅ပါးထိခိုက်ဒဏ်ရာရခဲ့ကဘုံကြီးကျောင်းဓမ္မယုံမေတိလန်းရှင်ကျောင်းဇယက်နဲ့နေအိမ်၁၄လုံးထိခိုက်ပျက်စီးခဲ့တယ်လို့ TMO ကရရှိထားတဲ့အချက်အလက်တွေအရသိရပါရယ်ခင်ဗျာဆက်လက်ပြီးတော့မြဝတီမြို့နယ်က DKBA ထိန်းချုပ်နယ်မြေကြောက်ခက်ရွာမှာရှိတဲ့စေးယုံဟောင်းကိုစစ်တပ်ကဒရုန်းတွေနဲ့ဘုံကျဲတဲ့တရင်ကိုတင်ပြပေးပါမယ်။ကရင်ပြည်နယ်မြဝတီမြို့တောင်ဘက်က DKBA ထိန်းချုပ်နယ်မြေကြောက်ခက်ကျေးရွာမှာရှိတဲ့စေးယုံဟောင်းကိုစစ်တပ်ကဒရုန်းတွေနဲ့ဘုံကျဲတိုက်ခိုက်တာကြောင့်အဆောင်ပျက်စီးသွားတယ်လို့ဒေသစစ်ရေးတရင်ရင်းမြစ်တွေကပြောပါရယ်။ဒီကနေ့စက်တင်ဘာလ4ရက်နေ့မနက်8:30မိနစ်ဝန်းကျင်နဲ့8:30မိနစ်50မှာကြောက်ခက်ရွာစတင်ကြောင်းအနီးစေးယုံဟောင်းအဆောင်အုံကိုအကြမ်းဖက်စစ်တပ်ကဒရုန်းနဲ့ဘုံကျဲတိုက်ခိုက်ခဲ့တာလို့ဆိုပါရီဒီဘုံကျဲတိုက်ခိုက်မှုကြောင့်စေးယုံဟောင်းအဆောင်အုံပျက်စီးခဲ့ပေမဲ့လူထိခိုက်မှုမရှိခဲ့ဘူးလို့အတည်ပြုထားပါရီမြောက်ရီမြို့နယ်ဒေကကြောက်ခက်ကြီးရွာဟာ DKBA ထင်းကျုံနယ်မြေထဲမှာပါပြီးတော့တိုက်ပွဲဖြစ်တာမရှိဘဲနဲ့အကြမ်းဖက်စစ်တပ်ကလာရောက်တိုက်ခိုက်ခဲ့တာလို့ဒေသစစ်ရေးသတင်းရင်းမြစ်တွေကပြောပါရီဒေတာတွင်းသတင်းတွေကိုအဓိကထားဖော်ပြနေတဲ့ KN Information Center KIC ကတော့ကြောက်ခက်ဒေတာကစေးယုံဟောင်းတစ်ခုကိုစစ်အုပ်စုကဒေတာကန်ကာမီကာဆီဒရုန်း20နဲ့တိုက်ခိုက်ခဲ့တာလို့ဆိုပါရီစစ်အုပ်စုကအသုံးပြုတဲ့ကာမီကာဆီဒရုန်း20ပောက်ကွဲမှုကြောင့်ကြောက်ခက်စေးယုံအဆောင်ဟောင်းအမိုးပွင့်သွားပြီးတော့အခန်းနံရံတွေပြိုကျပျက်စီးသွားကလူထိခိုက်မှုမရှိဘူးလို့ဒေတာတာဝန်ရှိသူတို့ရဲ့အတည်ပြုချက်ကိုကိုးကားပြီးတော့ KIC ကဖော်ပြထားပါရီအခုလိုအကြမ်းဖက်စစ်အုပ်စုကအသေးကန်ဒရုန်းတွေသုံးပြီးတော့တိုက်ခိုက်ခဲ့တာကြောင့်ကြောက်ခက်ဒေတာကန်တွေဟာလေကြောင်းရံကိုကာကွယ်နိုင်ဖို့တတိနဲ့နေထိုင်နေရ သလိုစာတင်ကြောင်းတွေလည်းယာယီပိတ်ထားလိုက်တယ်လို့သိရပါတယ်။အကြံပဲစစ်တပ်ဟာမနေ့ကစက်တင်ဘာလ3ရက်နေ့မနက်ပိုင်းကလည်းပိုင်ချုံမြို့နယ်နော်တခီရွာမှာရှိတဲ့အခြေခံပညာအလေတန်းကျောင်းကခလေးတွေကြောင်းတက်နေချိန်မှာကာမီကာဇီဒရုန်းနဲ့တိုက်ခိုက်ခဲ့တာကြောင့်ကျောင်းသားတဦး၊ဆရာတဦးနဲ့ဆရာမတဦးဒဏ်ရာရခဲ့တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ကျောင်းသားမျိုးနယ်ကရွာကုန်းကြီးရွာအနီးကိုစစ်တပ်ကလေရင်နဲ့ဘုံအလုံး30ကျဲချတဲ့တရင်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းကျောင်းသားမျိုးနယ်ရွာကုန်းကြီးရွာအနီးမှာတိုက်ပွဲဖြစ်တာမရှိဘဲနဲ့စစ်တပ်ကလေရင်တွေနဲ့ဘုံအလုံး30ကျဲချခဲ့တယ်လို့ကျောင်းလှကံဘလူတက်ချွာလှုပ်ရှားသူများအဖွဲ့ကံဘလူခရိုင်ကပြောကြားထားပါတယ်။စက်တင်ဘာလ2ရက်နေ့ည8နာရီအချိန်မှာတရဦးကတက်လာတဲ့ Jet Fighter ကပေါင်900ဘုံနှလုံးဝိုင်းတွဲလီရင်နဲ့ဘုံ28လုံးကျဲချခဲ့တာလို့ဆိုပါရီအကြံပဲစစ်တပ်ကတိုက်ပွဲဖြစ်တာမရှိဘဲနဲ့ဘုံကျဲတိုက်ခိုက်မှုတွေလုပ်ခဲ့ပြီးမဲ့အရသာပြည်သူထိခိုက်မှုတော့မရှိဘူးလို့ကျုံးလှကံဘလူတက်ကြွလှုပ်ရှားသူများအဖွဲ့ကံဘလူခရိုင်ကအသိပေးထားပါရီအကြံပဲစစ်တပ်ဟာကံဘလူခရိုင်တဲကရွာတွေကိုစစ်ကြောင်းထိုးတာတွေဇက်တိုက်လုပ်နေတာရှိပြီးတော့ဩဂုတ်31ရက်နေ့မှာဆိုရင်ဦးကင်းကြည်ရွာနဲ့နော်ကုံဘက်ကိုဒရုန်းနဲ့ဘုံတွေကျဲချခဲ့တယ်လို့ပုံနာကြီးရွာကစစ်ဘေးရှောင်ဇနီးမောင်နှံကိုပြစ်ခတ်တက်ဖြတ်ခါစစ်ရှောင်တဲလေးလုံးကိုလည်းစစ်သားတွေကမီးရှို့ဖျက်ဆီးခဲ့တယ်လို့ကျွန်းလာကံဘလူတက်ချွာလှုပ်ရှားသူများအဖွဲ့ကံဘလူခရိုင်မှတ်တမ်းတွေအရာသိရပါရခင်ဗျာဆက်လက်ပြီးတော့မြင်းချံကုတ်ကဲအထက်တန်းချောင်းခွဲမှာတက်ဆွေးနေတဲ့စစ်သားတွေကိုတိုက်ခိုက်ခဲ့ရမှာစစ်သားခုနှစ်ဦးသေပြီးတော့လက်နက်ခဲယမ်းတွေတင်းစီရရှိတဲ့တရင်ကိုတင်ပြပေးပါမယ်မန္တလေးတိုင်းမြင်းချံမြို့နယ်ကုတ်ကင်းအထက်တန်းချောင်းခွဲမှာအထိုင်ချတက်ဆွေးနေတဲ့စစ်သားတွေကိုတိုက်ခိုက်ခဲ့ရမှာစစ်သားခုနှစ်ဦးသေဆုံးပြီးတော့လက်နက်ခဲယမ်းတွေသိမ်းဆီးရရှိခဲ့တယ်လို့ရွှေချံသားပျောက်ကြားတပ်ဖွဲ့ကဒီကနေ့ဩဂုတ်လ4ရက်နေ့မှာထုတ်ပြန်လာပါတယ်ကုတ်ကဲအထက်တန်းချောင်းခွဲမှာအထိုင်ချတက်ဆွေးနေတဲ့စစ်သားတွေဟာဒေသနေပြည်သူတွေနဲ့ခရီးသွားပြည်သူတွေကိုစက်ကြီးကောက်ခံပြီးတော့နေစဉ်အနိုင်ကျင့်လူရဲနှိပ်စက်နေတာကြောင့်စက်တင်ဘာလ2ရက်နေ့မနက် 9:15 မိနစ်အချိန်မှာတိုက်ခိုက်ခဲ့တာလို့ဆိုပါရီစစ်သားတွေရှိတဲ့စခန်းကိုရှေ့ထွက်ဗဒေသာမိုင်းတွေနဲ့ဖောက်ခွဲတိုက်ခိုက်ခဲ့တာကြောင့်စစ်သား9ဦးကိုတုတ်တင်ရှင်းလင်းနိုင်ခဲ့တယ်လို့အသိပေးထားပါရီဒီတိုက်ခိုက်မှုမှာစစ်သားတွေတေဆုံးသွားတာကြောင့်သူတို့ကင်နဲ့ MA36 လက်ကြီးပေါင်း20 MA5 တက်လက်60မမတက်လက် 5.56G 904တောင်း9မမ G 5တောင်း60မမ G 3လုံးအင်နာကား2လုံးဓာတ်5ကြောင်းလက်ပစ်ပုံး2လုံး၄ခွာ2လက်ဝတ်ဥလှဲ့တစ်ကြောင်းငွေသား14သိန်း9တောင်း2000ကျပ်ဖုံးခနှလုံးလက်ပတ်နိုင်2လုံးနဲ့စစ်အုံဆောင်တွေအများပြားသိမ်းဆည်းရရှိခဲ့တယ်လို့ရွှေချန်သားပျောက်ကြားတက်ဖွဲ့ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ပြည်သူလူထုကိုအနိုင်ကျင့်နှိပ်စက်နေတဲ့အကြမ်းဖက်စစ်သားတွေကိုရွှေချန်သားပျောက်ကြားတက်ဖွဲ့တိုက်နယ်1အနေနဲ့ဆက်လက်တိုက်ခိုက်တုတ်တင်ရှင်းလင်းသွားမယ်လို့ကြေပြူထားပါတယ်။အကြမ်းဖက်စစ်တပ်ဟာပြည်သူလူထုကိုပိတ်မှတ်ထားပြီးတော့လေကြောင်းကနေဘုံကျဲတာလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေလုပ်နေတဲ့အတွက်ကြောင့်ပြည်သူလူထုအနေနဲ့လည်းဘုံခိုခြင်းတွေတူးထားပြီးတော့အထူးသတိပြုနေထိုင်ကြဖို့ဒေသကာကွယ်ရေးအဖွဲ့တွေကတိုက်တွန်းထားပါရခင်ဗျာဆက်လက်ပြီးတော့ရာမညမွန်တက်တော်ကမြို့ပြအနီးကပ်တိုက်ခိုက်မှုအပတ်စဉ်တင်းနှင်းစင်ပွဲကျင်းပတဲ့တဲ့တင်ကိုတင်ပြပေးပါမယ်မွန်ပြည်သည်ပါတီစစ်အာဏာရှင်တိုက်ဖျက်ရေးရာမညမွန်တက်တော် NMSB ADRMA ကဖွင့်တဲ့မြို့ပြအနီးကပ်တိုက်ခိုက်မှုတင်တဲ့ CQB အပတ်စဉ်တင်နန်းစင်ပွဲအခမ်းအနားကိုလွန်မြောက်နေပြီတနေရာမှာပြုလုပ်ခဲ့တယ်လို့အဲ့ဒီတပ်ဖွဲ့ကထုတ်ပြန်ထားပါတယ် Close Quarters Battle CQB လို့ခေါ်တဲ့မြို့ပြအနီးကပ်တိုက်ခိုက်မှုတင်နန်းစင်ပွဲကိုဩဂုတ်လ31ရက်နေ့ကကျင်းပခဲ့တာလို့ဆိုပါတယ်တင်နန်းကာလအတွင်းမှာတင်နန်းစင်ရဲဘော်တွေဟာအခက်အခဲတွေကိုဇွေးလုံးလဝရိယတို့နဲ့ကြောဖြတ်ခဲ့ကြရပြီးတော့တင်နန်းကာလတစ်လျှောက်လုံးစွမ်းဆောင်ရည်ကိုပြသတဲ့အနေနဲ့စည်ရည်သရုပ်ပြခဲ့ကြတယ်လို့သိရပါတယ်အဒီနောက်တင်နန်းစင်ရဲဘော်တွေကိုရာမညမွန်တက်တော် RMA ကဒုတိယစစ်ဦးစီးချုပ်1နိုင်ဆိုးဝင်ဒုတိယစစ်ဦးစီးချုပ်2နိုင်ကြည်စံနဲ့စည်ရည်နိုင်ငံရေးကော်မတီဝင်နိုင်သူရထေတို့ကခွန်အားဖြင့်မိန့်ခွန်းတွေပြောကြားခဲ့တယ်လို့ထုတ်ပြန်ကြမှာဖော်ပြထားပါသည်။အဲ့ဒီအခမ်းအနားကိုရာမညမွန်တက်တော် RME ဒုတိယစစ်ဦးစီးချုပ်1နိုင်ဆိုးဝင်ဒုတိယစစ်ဦးစီးချုပ်2နိုင်ကြည်စံစစ်ရေးနိုင်ငံရေးကော်မတီဝင်နိုင်သူရထေတင်းနှင်းစရာတွေတာဝန်ရှိသူတွေနဲ့တာဝန်သိပြည်သူတွေတက်ရောက်ခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
စီးရဲတဲ့နေကူနာဆင်ခဲ့ရတာဖြစ်ပါတယ်ခုဆက်လက်ပြီးပြည်တွင်သတင်းများကိုတော့ကျွန်မမြေဦးမွန်ကတင်ပြပေးသွားပါမယ်ရှင် မင်္ဂလာညချမ်းပါရှင်အခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ4ရက်နေ့ညပိုင်းမှတင်ပြပေးမယ့် Radio NUG ပြည်တွင်းသတင်းတွေကိုဖတ်ကြားပေးသွားမှာဖြစ်ပါတယ်ပထမအဆုံးတင်ပြမယ့်သတင်းကတော့ဂျမစယုစုဟာအာနာတင်မြေရေးအတွက်တက်တန်းတိုးပြီးနောက်ပိုင်းလေကြောင်းတိုက်ခတ်မှုတွေပိုပြီးပြင်းထန်လာတယ်လို့ NUG လူခွင့်ရေးဆိုင်ရာဝန်ကြီးဌာနပြောကြားတဲ့သတင်းဖြစ်ပါတယ်နိုင်ငံတော်အကြမ်းဖက်မှုတွေဇက်တိုက်လုပ်နေတဲ့ဂျမစယုစုဟာသူတို့အာဏာတည်မြဲရေးအတွက်တက်တန်းတိုးပြီးနောက်ပိုင်းနေချောင်းတိုက်ခိုက်မှုတွေပိုပြီးပြင်းထန်စွာပြုလုပ်လာတယ်လို့ Energy လူခွင့်ရေးဆိုင်ရာဝန်ကြီးဌာနကထုတ်ဖော်ပြောလိုက်ပါတယ်ခုနှစ်ဇန်နဝါရီလကနေဩဂုတ်လအထိဂျမစယုစုကျူးလွန်ခဲ့တဲ့နေချောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ထုတ်ပြန်ရမှာခုလိုတည်ပြလိုက်တာဖြစ်ပါတယ်ခုနှစ်ကြိမ်မြောက်ရေးပေါ်အခြေအနေတက်တန်းထပ်တိုးလိုက်တဲ့ဇန်နဝါရီလမှာဆိုရင်နေချောင်းတိုက်ခိုက်မှုအခြေပေါင်း436ကြိမ်အထိတိတိတသာမြင့်တက်လာခဲ့တယ်လို့ဆိုပါတယ်ဒါဟာဂျမ်မစစ်တပ်အနေနဲ့သူတို့အာဏာတည်မြဲရေးအတွက်ဂျမ်ဖတ်မှုတွေကိုအရှိန်မြင့်လာတာပဲလို့လည်းထုတ်ပြန်ချက်ကထောက်ပြထားပါတယ်။စေုပ်စုရဲ့ဂျမ်ဖတ်လေကြောင်းတိုက်ခတ်မှုတွေဇက်တိုက်မြင့်တက်လာခဲ့ရမှာအင်အားပြင်းငလျင်တန်ခန်းစားနေရတဲ့ကာလဖြစ်တဲ့ဧပြီလမှာ908ကြိမ်အထိစံချိန်တင်ခဲ့ပြီးလေကြောင်းတိုက်ခတ်မှုအများဆုံးလအဖြစ်မှတ်တမ်းဝင်ခဲ့တယ်လို့လည်းထုတ်ပြန်ချက်ကဖော်ပြထားပါတယ်။ဒါအပြင်တရားမဝေးကောက်ပဲကျင်းပဖို့ပြင်ဆင်နေတဲ့ဇူလိုင်လနဲ့ဩဂုတ်လတွေမှာလည်းလေကြောင်းတိုက်ခတ်မှုတွေညော့မသွားပဲ493ကြိမ်အထိပြန်လည်မြင့်တက်လာခဲ့တယ်လို့သိရပါတယ်။ဒါဟာဂျမ်ဖတ်အာနာသိန်းစစ်တပ်ကသူတို့အာနာတီမြဲရဲ့အတွက်ရဲသားပြည်သူတွေကိုပြစ်မှတ်ထားတိုက်ခိုက်တဲ့လေကြောင်းတိုက်ခိုက်မှုတွေကြောင့်ထိခိုက်ပေးဆုံးမှုတွေကိုမြို့သားညီညွတ်ရေးအစိုးရ NUG လူခွင့်ရေးဆိုင်ရာဝန်ကြီးဌာနကစနစ်တကျမှတ်တမ်းတင်ထားတာတွေပဲဖြစ်ပါတယ်ရှင်။ဆလဘီထိုင်းနိုင်ငံစမုတ်စခွန်နဲ့မြန်မာရွှေ့ပြောင်းအလုပ်သမား49ဦးအားလောအကမ်းများမပေးသည့်ပြင်လုံမထုတ်ပယ်လိုက်သည့်ကိစ္စအားတွားရောက်ကူညီဖြစ်ရှင်းပေးခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ထိုင်းနိုင်ငံစမုတ်စခွန်ရှိကော်ဇွန်ထုံးလုပ်တဲ့စက်ရုံတစ်ခုမှမြန်မာလုံထမား49ဦးကိုလုံအားခရီမပေးတဲ့အပြင်လုံမထုတ်ပယ်လိုက်တဲ့အတွက်ကုညီဆောင်ရွက်ပေးပါရဲ့ဝန်ကြီးဌာနနဲ့ပူးပေါင်းဆောင်ရွက်နေတဲ့ MHC မဟာမိတ်အဖွဲ့ထံလုံထမားများမှတိုင်ကြားလာမှုပေါ့မြို့သားညီညွတ်ရေးအစိုးရလုံထမားဝန်ကြီးဌာနမှတာဝန်ရှိသူနဲ့ MHC မဟာမိတ်အဖွဲ့မှအဖွဲ့ဝင်များဟာလုံထမားများအားတွားရောက်တွေ့ဆုံခဲ့တယ်လို့ NGO လုံထမားဝန်ကြီးဌာနတိုင်ကြားရေးရန်နေရာကသတင်းထုတ်ပြန်ပါတယ်စက်တမလ3ရက်နေ့မှာလုံထမားများရပိုင်ခွင့်ရှိတဲ့လုံအားကားနဲ့လုံထုတ်ပယ်ခံရခြင်းကိစ္စအတွက်ထိုင်းနိုင်ငံဥပဒေအတိုင်းလုံထမားများရပိုင်ခွင့်ရှိသည့်ကိစ္စရပ်များကိုထိထိရောက်ရောက်ဆောင်ရွက်နိုင်စေရန်သက်ဆိုင်ရာနယ်မြေကလုံထမားကာကွယ်စောင့်ရှောက်ရေးရုံးဤတာဝန်ရှိသူများနဲ့တွေ့ဆုံကကူညီဆောင်ရွက်ပေးခဲ့တယ်လို့ကြေညာရှိပါတယ်ရှင်ဆက်လက်ပြီးတလင်းကာလာတွင်အသက်ဆုံးရှုံးခဲ့ရသည့် CDM သူရဲကောင်းတွေကိုထောက်ပံ့ချေးပေးမယ်လို့ GNP နိုင်ငံဝန်ထမ်းများ CDM ကော်မတီပြောကြားတဲ့သတင်းကိုတင်ပြပေးပါောင်းမယ်တလင်းကာလာတွေအကြောင်းမျိုးကြောင့်အသက်ဆုံးရှုံးခဲ့ရတဲ့ GNP ကနိုင်ငံဝန်ထမ်း CDM တွေကိုထောက်ပံ့ချေးပေးအပ်သွားမယ်လို့ GNP နိုင်ငံဝန်ထမ်းများ CDM ကော်မတီကထုတ်ပြန်ထားပါတယ်။တလင်းကာလာတွေမှာအသက်ဆုံးရှုံးခဲ့ရတဲ့ GNP က CDM တွေကိုမှတ်တမ်းတင်နိုင်ဖို့နဲ့သူတို့ရဲ့မိသားစုဝင်တွေကိုထောက်ပံ့ငွေပေးအပ်နိုင်ဖို့ကြိုးစားနေတယ်လို့လည်းသိပေးထားပါတယ်။ဒါကြောင့်မိသားစုဝင်တွေထဲမှာကြာဆုံးသွားတဲ့နိုင်ငံဝန်ထမ်း CDM တွေရှိရင်အချက်လက်တွေပြစ်ဆွပြီးစည်ရင်ပေးဖို့နိုင်တယ်လို့ GNP နိုင်ငံဝန်ထမ်းများ CDM ကော်မတီကကြေညာထားပါတယ်။ထောက်ပံ့ငွေကိုတော့ GNP နိုင်ငံဝင်တဲ့ CDM ကော်မတီရဲ့ရမုံငွေတွေကနေစခန်သုံးဆွဲမှဖြစ်ပြီးရမုံငွေလက်ကျန်ပေါ်မှုတွေကကြာဆုံးသွားတဲ့ခုနှစ်လိုက်ဆင်းဆင့်ပေးအပ်သွားမယ်လို့ထုတ်ပြန်ထားပါတယ်ရှင်။နောက်ထပ်တင်ပြပေးမယ့်သတင်းကတော့မီဇိုရမ်ပြည်နယ်ကိုရောက်နေတဲ့ CDM တပ်နဲ့ရဲမိသားစုတွေကိုပြည်သူ့ပန်းနိုင်ဖွဲ့ကရိတ်ခါထောက်ပံ့တဲ့သတင်းဖြစ်ပါတယ်။အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဆိုင်ဟာဒစ်ထရစ်အတွင်းမှာရောက်ရှိနေထိုင်ကြတဲ့ CDM စစ်သားနဲ့ရဲမိသားစုတွေကိုပြည်သူ့ပန်းနိုင်ဖွဲ့ကစံစီစကလပဲအသားစုစားတဲ့ခြေကန်ရိတ်ခါတွေထောက်ပံ့ပေးခဲ့တယ်လို့ဒီကနေ့စက်တင်ဘာ4ရက်မှာထုတ်ပြန်ပါတယ်။ CDM တပ်နဲ့ရဲတအုပ်ကို C1KG 2ထုပ်၊ SAR1KG 2ထုပ်၊ကလပဲ 1KG 2ထုပ်အသားစုအထုပ်သေး2ထုပ်နှုန်းနဲ့တပ်နဲ့ရဲမိသားစုစဲအစုကိုထောက်ပံ့ပေးနိုင်ခဲ့တယ်လို့ဆိုပါတယ်။ပြည်သူ့ပန်းနိုင်ဖွဲ့အနေနဲ့ရမုံငွေရရှိမှုနဲ့ခက်ခဲတွေပေါ်မူတည်ပြီးနေရာဒေသဒီဒီက CDM စစ်သားနဲ့ရဲသားနဲ့သူတို့ရဲ့မိသားစုတွေကိုချိတ်ဆက်ဖြန့်ကွက်ကူညီပေးနိုင်မှုစီစဉ်နေတယ်လို့လည်းသိပေးပါဗျ။ဒီပတ်မိုးကူညီမှုဟာပြည်သူ့တော်လှန်ရေးတရက်လုံးရဲ့လူအဆင့်နဲ့နှိုင်းရှင်လိုက်ရင်မပြောပါတော့ပေမဲ့အခုလိုမမေ့မလျော့ဂုဏ်ပြုမှုဟာစစ်တပ်ကိုဆွတ်ခွာပြီးပြည်သူ့ဘက်ရပ်တည်လာခဲ့ကြတဲ့အတွက်ရှိစနိုင်မဲ့အားတက်ဖွယ်ခွန်အားတည်းဖြစ်လာမယ်လို့ပြည်သူ့ပန်းနိုင်ကမျှော်လင့်ထားပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့မိုဘီဖက်ရယ်ကောင်စီကျန်းမာရေးဌာနကကျောင်းကျန်းမာရေးပညာပေးအစီအစဉ်ပြုလုပ်တဲ့သတင်းပဲဖြစ်ပါတယ်။မိုဘီဖက်ရယ်ကောင်စီ MSFC ကျန်းမာရေးဌာနမှ DOH ဝန်ထမ်းတွေဦးဆောင်ပြီးကျောင်းကျန်းမာရေးပညာပေးအစီအစဉ်တစ်ခုပြုလုပ်ခဲ့တယ်လို့ MSFC ကဒီနေ့စက်တင်ဘာလ4ရက်မှာထုတ်ပြန်လာပါတယ်။ကျောင်းကျန်းမာရေးစောင့်ရှောက်မှုလိုအပ်နေတဲ့မူလနဲ့အရွယ်ကလေးငယ်တွေကိုကျမရဲ့ဒီပညာပေးတဲ့အစီအစဉ်တစ်ခုလူမြောက်နယ်မြေကစာတင်ကျောင်းတစ်ခုမှပြုလုပ်ပေးခဲ့တာလို့ဆိုပါရစေ။ ကျောင်းကျမ၏တပညာပေးအစီအစဉ်မှာကလင်းငယ်တွေကိုကျမ၏ဆောင်ရှားမှုနဲ့တကူရဲ့တန့်ရှင်းဆိုင်ရာပညာပေးတာတွေကိုကျမ၏ဌာန DOH ဝန်ထမ်းတွေကလေ့ကျင့်သင်ကြားပေးခဲ့တယ်လို့ဝန်ကြီးဖက်ဒရယ်ကောင်စီ MSF စီတရင်နဲ့ပြန်ကြားရေးဌာနကထုတ်ပြန်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့တရင်တွေကိုတော့ Radio NUG တရင်တော့ပါတီနဲ့ကိုခန့်တို့ကပြပို့ထားတာဖြစ်ပါတယ်ရှင်။
မင်္ဂလာပါရှင်။မနေ့ပြန်စက်တင်ဘာလ5ရက်နေ့အတွက်မူလဝေသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထွေးရနိုင်ပြီးအနောက်တောင်မုတ်တုံတွေဟာအားကောင်းရာကနေအားအလွန်ကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြို့မကန်ရွန်းတဲ့တခြားနယ်ကန်လွန်ပင်လယ်ပြင်တို့မှာတစ်ခါတည်းံမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကြစဉ်ရေပြင်းမြေပြင်းလေးဟာအနောက်တောင်ဘက်ကနေတနအီကုန်မိုင်40ကနေ45မိုင်ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးချင်းကြီးကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့အပြားမိုးထချုံရွာနိုင်ပါတယ်ကချင်ပြည်နယ်ရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်
Radio NUG ရဲ့တော်လင်ရေးကြ བྱ ကဏ္ဍကိုဆက်လက်ထုတ်လင်းပေးပါအောင်မယ်။နိုင်မောင်အောင်သွင်ရေးသားထားတဲ့ကိုအိမ်ချင်းလို့ဤပေးထားတဲ့ကြ བྱ လေးကိုမေဦးမှုကခန်းစားရွတ်ဖတ်ပေးပါမယ်ရှင်
။ကိုအိမ်ချင်းလမ်းတွေဘလို့ကောက်ကွေးအိမ်စီကတော့ဖြောင်းနေတာပဲ။နှက်တွေဖွက်ထားလို့မရတဲ့ပင်လေ။စัจ java လာတယ်။ငါဟာမမြင်တွေ့နဲ့လောက်တဲ့အဆက်ကလေးအဲ့ဒီအဆက်ကလေးကိုပဲရရဆက်ဆက်လွမ်းနေကြတဲ့သူတွေရှိရငါတို့အိမ်ငါပြန်ခဲ့မယ်နှစ်တန်းတစ်ထောင်ကြာလဲငါပြန်လာခဲ့ပါမယ်စัจ java လာကြည့်တယ်နောက်ထပ်စัจ java လာအသက်တွေဘယ်လောက်ပဲရှိရှိတကားခေါက်တန်ကိုတဲဆောင်လာသူလေညင်းလေးလေလွင့်နေတဲ့နှလုံးသားကိုပကုံးဖက်ခေါ်လာခဲ့ပေးပါငါဟာပင်လေငါဟာမမြင်တွေ့နိုင်လောက်အောင်သေးငယ်လာတဲ့အဆက်ကလေးငါဟာနှစ်တန်းပေါင်းတထောင်ငါဟာတကားခေါက်တံကိုတဲဆောင်လာသူလေညင်းလေးနတ်ဆိုးမိတ်ဆာတို့အကွဲပြူကြကြချင်းအိမ်လေကားရင်မှာရှောင်းနေနေပြီးသားဖြစ်စေရမယ်ငါအရင်စေဘဝစေကပါကလေးကထာဝရကိုအိမ်ချင်နိုင်မောအောင်သွင
်ရေဒီယိုအန်ယူဂျီကိုနားဆင်နေကြတာပါရှင်ခုဆက်လက်ပြီးအမျိုးသမီးကဏ္ဍမှာတော့တော်လည်ရေးဤအောင်မြင်ခြင်းအလှကပအပိုင်း195ကိုဖလော်ရာဟန်ကတင်ဆက်ပေးပါအောင်မယ်ရှင
်အားလုံးပဲမင်္ဂလာပါအခုတစ်ပတ်မျိုးသမီးကဏ္ဍမှာအစ်စ်အမှန်အမွေနှင့်ဆိုတာပြည်သူတွေဘဝနဲ့အသက်ပါဆိုတဲ့ခေါင်းစဉ်လေးအောင်မှာကျမရဲ့အတွေ့အကြုံများကိုပြည်သူများသိရှိအောင်မျှဝေပေးခြင်းပါတယ်အမွေနှစ်အမွေနှစ်နဲ့ပြောနေကြတော့လက်ညှိုးတထိုးထိုးနဲ့ရှင်းပြခန်းအမွေနှစ်ဘဝတွေကိုစိုးရိမ်မိပါတယ်။ကုလသမဂ္ဂလိုပါပဲစိုးရိမ်မိတယ်။တကားပိတ်ထားတယ်ပေါ့။တရားကလည်းပြိုပြက်သွားပါပြီ။မပူကြပါနဲ့။အိန္ဒိယမှာအခုလိုအမွေနှစ်တရားတွေပုံစံတူတွေခုနှစ်မကွာတွေအများကြီးပါ။တကားလည်းမပိတ်ပါစိုးရိမ်စရာလည်းမရှိပါ။ယနေ့အချိန်တိနေတဝဝခီးသွာဧည့်သည်များနဲ့ခီးနေနေကြတော့မှာပဲမြမပြီမာကတော့အမွေနှစ်မရှိလဲဘာမှမဖြစ်အမွေနှစ်အကြောင်းမသိလဲသူများကိုပြောပြစီရမလို့အောင်ပြည်သူတွေဘဝကကျင်းတဲ့ချက်ထဲကိုရောက်ခဲ့ရပါပြီပိတ်ဆို့မှုမျိုးစုံအောင်မှပြည်သူတွေဘဝအစဉ်ပြေအေးချမ်းဖို့ဆိုတာမလဲကူလှပါဘူးအမွေနှစ်အကြောင်းဆက်ရရင်ရနဲ့လိုခစ်ကြီးစနစ်ကြီးမှာပြည်တွင်းစစ်ကြီးကြောင့်မပြင်းအဲ့သည့်အနိထာရုံတွေကမြမပြည်ကြီးရဲ့အမွေတွေပါ။ဘယ်နှစ်ဘယ်ချိန်မှာတော့ဖြင့်ပေါင်900အားနဲ့ဘုံကျဲလို့ပြည်သူ10ဦးအထက်တေဆုံးလို့ဆိုတာမျိုးတွေကအကျင့်ရေးအတွက်မနှဲတော့ပါဘူး။ တန်ရာရသူအရေးအတွက်ဆိုတာကလည်း20ကျော်ဆိုသည့်တကက်ဖြစ်စဉ်တွေကရမချာလာမချာဖြင့်ပြည်တွင်းစစ်ရဲ့အမွေဆိုသည့်ထက်မြန်မာစစ်တပ်ရဲ့ပြည်သူပေါ်ကျူးလွန်နေသည့်ရက်စက်မှုတွေပါဒေါ်လန်ပြည်သူတွေဘက်ကရောအကြမ်းဖက်ခံပြည်သူတွေဘက်ကပါမမေ့နိုင်တဲ့တမိုင်းဖြစ်ရမှန်တွေပါဒါကပြည်တွင်းစစ်ပွဲလဲဖြစ်သလိုတမိုင်းမှတ်တမ်းဆိုတာပြည်သူတိုင်းလက်မခံလို့မရပါဘူးမင်းမစရိုက်ပမာမိမိကိုကိုရာဒူးမျိုးစုံခံယူတို့လို့တွဲလောင်းတစိမ့်မျိုးစုံကိုကိုကွယ်အမိတ်ဆိုဒီကိုပစက်မှာချိတ်နာခံသူတွေကလည်းဝေဟင်ကနေပုံကျဲပြည်သူဗန္နာကိုဖင်ခုထိုင်ပြည်သူကိုခင့်မီဒရုံးနဲ့ပြစ်နိုင်နေဆိုပြီးလဲဂုံမတက်ကြစမ်းပါနဲ့ဒါဟာမျိုးသားရေးနဲ့နိုင်ငံအရေးမှာဆက်စုပ်ခွဲပြားရုပ်တစ်ခုဖြစ်သလိုနိုင်ငံတစ်နိုင်ငံရဲ့ကြဆုံးမှုပုံရိပ်တွေပါအခုရပိုင်းမှာဆိုလေရင်တန်တွေနင်းညမစဲစိတ်နေတာအိတ်မရသူအဖို့တော့အမွေနှစ်ကိုလည်းမစင်းစားကျင်တော်တယ်လို့လက်ညိုးတွေကိုပဲမြင်အောင်နေမိတယ်နန်းတော်အစ်စ်မျိုးအစ်စ်တီတိုင်းပါဝင်ခဲရသူပေပရိုင်များစွာပိုင်ဆိုင်ထားတဲ့ဆရာကြီးနဲ့လဲလွဲပါစေလို့ဆုတောင်းရမလားဒါမှမဟုတ်အမားတွေကိုမျက်ကွယ်ပြုရင်လက်ညိုးထိုးသည့်ပညာဖြင့်မျိုးအစ်စ်တီနန်းတော်ရာတိဆောက်ကြမလားဆိုတာပါပဲ။မြောက်ဦးလိုအမွေနှင်းများစွာကိုတော့လက်ညိုးထိုးပွဲတော်လဲမကျင်းပနိုင်ကြပါ။ခရီးမတူအသွင်အပြင်းမတူလို့ဖြစ်ပါလိမ့်မယ်။ပြောနေသည့်အချိန်မှာပဲဂုတ်ထိတ်တရားကြီးကတော့ပြိုကျသွားပြီ။စကိုင်းတရားကြီးလဲထပ်ပိုင်းကြိုးရတဲ့အဖြစ်ချင်းမတူပေမဲ့ဘဝတူတွေမှုအမွေနှင်းဆိုတာလက်ညိုးထိုးခံဘဝနဲ့ဇက်သိမ်းပို့တော့လိုအပ်ဘူးထင်ပါတယ်။မပြင်းတော့လဲကာယရှိစကဲပုံတိုင်းမှာပဲရေးကြည့်လို့လဲမမြင်ရက်ကြည့်နေလို့လဲဘဝင်တွင်များတဲ့ခစ်ကြီးပေါ်အရာအလုံးကပြတ်သုံးခြင်းမှာကြာရှုံးမှုမဖြစ်ပါစေနဲ့လို့ဆုတောင်းမိပါတယ်လက်ညိုးထိုးဖိုင်လေးပိုက်ခေါင်းလေးညိတ်သိပ်ကိုတာဝန်ကြီးသည့်အလုံးမှုခစ်ဆက်ဆက်မှာအဝေးနှစ်တည်းဆုံးရှုံးခဲ့တာအများသားပါလားအမေကြော်ပြီးတွေးတော်လွမ်းနေမယ်စားလက်ရှိမြင်မကောင်းတဲ့ဓာတ်ဘော်ရီတွေအိုးအိမ်အပြက်စီးပြပုံတွေကိုပဲမချစ်တက်ကြတာရင်နာစရာပါတော်လန်ခီမှာလူချို့အတွက်ရလာသည့်ဘဝသင်ငန်းစာအတွေ့အကြုံဖြစ်ရများကတူချင်မှတူပါလိမ့်မယ်ခားတယ်လို့ခံယူသူတွေအဖို့တော့အချိုးဆိုတာရှိလာမှာမဟုတ်ပါဘူးပြည်သူကတော့ချိုးတဲ့အရာသားကိုပဲပေးပါလိမ့်မယ်တကက်အစ်မအမွေနှစ်ဆိုတာပြည်သူတွေရဲ့အသက်နဲ့ဘဝပါပဲတော်လန်ရင်အောင်မြင်မှုအလှကပါဆိုတာပြည်သူတွေရဲ့အသက်ပါကျမတို့ပြည်သူတွေအသက်ကိုလည်းတန်ဖိုးထားမှာဖြစ်သလိုအမွေနှစ်ကိုလည်းချစ်တတ်ဖို့ကြိုးစားကြရအောင်မင်းဆိုတာကိုဤမျိုးသမီးကန္နာလေးမှထောက်ပြရင်အခုတပတ်မျိုးသမီးကန္နာလေးကိုဒီတင်မှာပဲရန်နာခွင့်ပြုပါရှင်အားလုံးကိုကျေးဇူးတင်ပါတယ
်ဗီဒီယိုအန်ယူဂျီရဲ့ဒီကနေ့ညထုတ်လွှင့်မှုနောက်ဆုံးအစီအစဉ်မှာဒိုင်းနာဘာသာစကားထုတ်လွှင့်မှုအစီအစဉ်ပဲဖြစ်ပါတယ်။ရှေပိုကင်ဘာသာနဲ့တပတ်အတွင်းသတင်းများကိုလေဦးသက်သာကတင်ပြပေးပါမယ်ရှင
်။ဝါဇူလာဆိုင်ဗီဒီယိုအန်ယူဂျီကတနွေတောင်ပန်းစကိတ်ကေထောင်အခိုင်အကျုံတော့မလောထောင်ဒေါ်ချက်ကိုင်တော်စီလောယဲမေဦးသက်သာလောဂျပန်နိုင်လနောမကလုံးနီအာနာအော်တာချလုံးတာလောင်ချိန်လိပ်ပန်းချမဂျပုံချုံမန်ချုံတလဖာမာဘာခင်တာထာအိုဝိတာကိုမင်ကွတ်ချကင်ဖာဆက်ဆန်းပြက်ကနာဘီမလောင်မန်သူမဘာကလေးစီဝိတာနော် KNU ဂလိုဝိတာချပလပြင်မြူတာအစီအယုတ်ပတော်ဝေးဂတိကဘူးပြုလာယူဘမကလုံးနီအာနာအော်တာချလုံးတာလောင်ချိန်လိပ်ပန်းချမဂျပုံချုံမန်ချုံတဲ့နော်မဘာခင်တာကာပိုက်တာအိုဝိတာကိုမင်ကွတ်ချကင်ဖာဆက်ဆက်ဆန်းပြက်ကနာယူဘီမလောင်မန်သူမဘာကလေးစီပြီဝိတာနော်ကန်ယူတာဩစာလိုဝိဒါစီလိုလိပ်ပန်းချမဂျပုံချုံမချုံတာကာပိုက်တာဒီမွန်ကွာကန်ပါဆက်ဆန်ဒီမလောင်မချမခူလောင်ဝိဒါဂတိကဘူးဒီချက်အကောင့်တဲ့ပေါ်နင်ပယုတ်တာပါနော်လိုလောင်ဝိဒါဂျပလန်ချကန်ပုတ်ကစတိမာလာလတောင်းတိုင်းကုန်သူလိချက်လောင်တာလက်ကျုံဦးပတိုလောင်ဝိဒါဆိုင်ဘူးကန်ယူတာဩစာလိုဝိဒါစီလိုပြင်မြူတာအစီရုပ်ကန်ယူနော်လိပ်ပန်းချမဂျပုံချုံမချုံတာကာပိုက်တာဒီမွန်ကွာကန်ပါဆက်ဆန်မလောင်မချမ ကလွန်ဝိဒါကဒီကဝူဒီဇာအကောင့်တဲ့ပေါ်ချမညူဇာထာလကယူစက်တင်ဘာလလတုံးခထောင်းထောင်းလိုက်လောကလောင်ဝိဒါကိုလက်သိခုံတော့လောလောင်ဝိဒါဇပလန်ချကိုင်ပေါ်ယူနော်တီတိုင်ကိုသူလေးချက်လောင်တာလေကျုံဦးပတ်တော်ပြီးလောင်ဝိဒါနော်ဒီရပါစီလို့ဇတာတကယ်ယူကိရင်အမျိုးသားအစီရုပ်ပခုအလောက်အမှုဆောင်ကော်မတီလောင်ခံကိုအစားမွေဝေးပဒူဇုံတုံးနီဒီဇပလန်လောင်ထောင်းဇပလန်ချတဲ့ဧထောင်းဝိဒါနော်စီလို့ဇပလန်နိုင်နေလိုက်ပန်းချမဇပွန်ကျုံးမှကျုံးကပိုက်ထားတီမကတိုင်ပါချက်ဆက်ဆန်းဘီမလောင်မှသူထိထိချက်ချမဘာလုံးကြောင်တော့တက်မူတာတာလောက်ချိန် KNU ညူချဝိဒါချက်ပလန်ကရင်မျိုးသားအစီအယုတ် KNU နော်လိပ်ပန်းဆိုင်ရစမကျုံးမှလည်းတာမီကပိုက်ထားတီမကတိုင်ပါချက်ဆက်ဆန်းဘီမလောင်မှသူခုလောင်ကလေးကဝူတီချက်အကောင့်တဲ့ပေါ်ချမညူချထားဝိလခိုင်ယူစေတိန်မာလာလက်တောင်းခထောက်တောင်းလိုက်လောကန်ဝိဒါနော် KNU အတာဩစာအကလောကန်ထိုင်ဝိဒါနော်စီလောစတုံတောက်တုံသားချမတီတရားမြတ်တာအဖောက်ကိုဩထားနော် KNU ကရင်အမျိုးသားအစီအယုတ်နော်ကတိကဝူအော်တာကိုအလူတူချပိတတိုက်တာအနိုင်ဒီညူချထားဝိတာနော်လောဝိတာစီလောအခုကျုံကတိကဝူဒီလိုက်ပွင့်ယူကီလောင်ထားဝိချပြတ်ထန်ချက်တယ်နော်တတပပမဘာအကောင်အထက်ပေါ်မဘာလုံလူဝိတာနော်ကရင်အမျိုးသားလူမြရေးတက်မတော့တတ်မူတတာတဲ့လကအောက်ချုပ်ရေးလကအတာဩစာလောင်ထောင်းစမဝန်တန်းတဲ့ KNU အတာဩစာတဲ့နော်နေပယုတ်ထားဝိတာစီလောမဘာလုံပြောင်းတာပနုတဲ့နော်အော်ဝေးဟူခာညူချထားဝိတာကိုအခါယူဆိုင်ဖို့အကျုံဝိတာအခုကျုံညူချထားပါအနိုင်ဒီအတုံယူလုံပြောက်ကဲပါလားနော်ကရင်အမျိုးသားအစီအယုတ် KNU ဒီတတိုင်လောဝိတာစီလောကရင်အမျိုးသားအစီအယုတ်ဒီလိပ်ပန်းချမစပုံးကျုံမှကျုံတာတာပိုက်ထားဒီဝန်ခွက်ချက်ကင်ဖာဆက်ဆန့်ယူပြီးမလောင်မှာပန်းချိုင်ပြီးတတိကဝူယူဂျီနီဘာကောအတုံအလွယ်ဒီနှိမ်ထုံးလက်ချစ်တက်နေဇူလိုင်နှိမ်ချစ်လက်တောင်ခကီလောင်ဝိတာကျုံနိုင်နော်ဒီရပါစီလောစပလန်နိုင်တန်ပရင်နော်တိုက်ခိုက်ရေးတိန်တန်းကျောင်းယူစတောင်းဒီစောတိုက်တော့အခုအကတန်ချီတိဝိတာနော်လောဝိတာချက်ပလန်ဘကူတိုင်းတန်တောင်ကြည့်တော့ကနော်ပရင်နော်တာမျိုးစီကော်မရှင်တားဒီတမတော်ကြီးတိုက်ခတ်ရေးတင်တန်းချောင်းယူစကားတောင်းဒီစောတိုက်တော့အခုကျုံအကတန်ချီတိဝိတာနော်ဘရာဗိုဝါရဖော်မြန်မာနော်ထောက်ထောင်းဝိတာလိုင်းနော်စီလောအော်ဂေါလာနိုင်ချီဟူတောင်းကပရင်နော်တိုက်ခတ်ရေးတင်တန်းချောင်းယူ PWM MKCDF ACPLFD KNL တမဟာနိုင်တရင်ရင်နော်ဒီစောတိုက်တော့ခွိပလောက်ခါတော်ဝိတာနော်စီလောစတောက်ကေတော့ဘန်လူကြောင့်အုတ်ကြီးအကေဘားထိုက်ဝိတာအခုကျုံဂိမီအောင်ခွိုက်ဝိတာယူလူကြောင့်အုတ်ကြီးဘားထိုက်သူအဝိတာစီလောဂိဘန်တာပန်ကသိဝိတာနော်လောဝိတာစီလောကျုံချလောင်အဖွင့်ဦးသည်လောင်ထီတိဖတ်ထောင်းအခုကျုံတင်နန်းအရာရှိအကနိုင်ချိပ်လက်သိဝိတာကိုဘားထိုက်အကရဲ့ချိပ်လက်ကျုံချလောင်ဒီပြီးစီပဲဘားထိုက်ကဝူခွိုက်ဝိတာနော်တိရပါစီလောအောချလောင်နိုင်ကျုံဘားထိုက်ဝိတာကိုအိဆောင်မူကဤခုကသိဝိတာစီလောအိဆောင်ချလောင်နိုင်ကျုံမီအောင်ဒီကဝူခွိုက်ဝိတာနော်လောဝိတာစီလောတင်နန်းကျောင်းအဖွင့်ဦးစောပပဒူအချလောင်းနိုင်ကျုံကာတန်ကူတင်ကြရေးတီစီဒီပရိဘောကလာကုံဩဝိတာနော်တရားပါစီလို့ဇပလန်လောင်ကိုက်တော်နော်တယုတ်ဒီအိတွေရအခုကန်တယ်ယူမြန်မာစီအုပ်စုဒီပုံတိုင်မှာချမနော်ပထောက်ကဲပါလား Justin for မြန်မာထောက်ထောင်းဝိတာလိုက်ဇပလန်တယုတ်တမဒါစီချင်းဖောင်ဒီအေရီယာဝန်ကြီးချုပ်နာယင်ဒရာမူဒီနော်ဒီပယံပါကူမိန်အွန်လိုင်းပုံတိုင်မှာချမအော်အားထောင်းဒီခေါပယံပွန်ပယံပါကောက်လေနော်မန်ချုံမနန်ဝေးကမ္လောအပေါင်ကူဒီစေဘောပေါင်ကူရာစခုတဲလဖာပထပိမနီတို့နိုင်ငံတကာအတိုင်းအဝန်မဘာဖုန်ခိုင်လူဝိတာယူ Justin for မြန်မာထောက်ထောင်းဝိတာလိုင်းတော့စီလို့တရုတ်တမန္တစီနော်ဒီမေအွန်လိုင်းယူတီယန်ချင်းတုံဘန်ကိုပတော်ဝေရှန်ခိုင်ပုံတိုင်မှန်ချက်မှအကုန်လဲ SCO ထိတ်တိချောကုန်ခလမှုဝိတာကိုချောကုန်ယူအေဒရီယာကွန်ကြီးချုပ်တီရာစတမန္တရဲ့ထောင်းဝိတာတော့စီလို့ချောကုန်ဘောကိုချက်ပိပိုင်ခေါင်ချက်ဆဆုချက်ပါတီချက်ထောင်းထော့အကောင်ဒီတရုတ်ချက်မှပူမှချက်မဟာဗျူဟာမိဖဲဆက်ဆန်ရေးယူပြင်မဩဂဂကကန်တို့ခလောင်ဝိတာကတိပယံတာအကုတ်လေအကောင်တောက်တိုက်နာကြည်စားတီအခိုင်ခုံချမဘူမချံအောင်မတပပီအဝိဒါကုမဝိဒါချမတဖာပယံတာကုတ်လေတဲ့ကျူးလုံဝိဒါခမလို့အဖောက်ကူမချုံမနဝိဒါယူဝင်ဖီရန်ဖီပြဝိဒါနော်ထောက်ပြလောဝိဒါစီလို့ပြီးတော့သူအရိယဝန်ကြီးချုပ်နိုင်ရင်ထရမူဒီနိုတီ SCO ချောကုန်ကဒါကုန်ဒီမင်းအွန်လိုင်းကိုကုတ်သွဲရေးပါတူတူပေါ်ရေးစွန့်အင်းဆက်သွဲရေးဒီလောက်ချောရေးစမပုံတိုင်းမှချမပြီမအားထောင်းသူကလောထိုင်ဝိဒါချက်ခိုင်ကိုတာအကုတ်လေကတာဆောင်ဖို့ချက်ထပတဲ့ပြမောထောင်းတီလူတို့စန္ဒပြပွဲဘုတ်ဦးဖိနေအထအကူဩဝိတာနော်ဖိတတိုင်လောဝိတာစီလို့ချွန်နာကလူအန်ယူဂျီရေဒီယိုစတောက်လဲထပ်ဖို့ဝင်မှာကမလို့တဲ့ကိုကဒီစကောက်ချက်တာဒီမှာတော့ဆိုင်
ဒီကနေ့ကတော့ဒီများနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရန်နာလိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.9 MHz တို့မှာ တိုက်ရိုက်ဖမ်းယူနိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ် San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရဲ့ Radio NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရပါ